ကျမကစုမမရှင်ဒီကနေ့ကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကမ္ဘာ့ကယောဂကိုဗစ် -19 ဖြစ်နေတဲ့အချိန်မို့လို့အရင်နှစ်တွေနဲ့မတူဘဲလူစုလူဝေးကန့်သတ်ချက် social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့ကျင်းပခဲ့တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်
။ဟောကြားဆန္ဒတကွအာဇာနည်ကောင်းတော်ကြီးများအားတင်နေမြောက်ဂျေကျူ
လုံးရီ1948ခုနှစ်ဇူလိုင်လ19ရက်နေ့မနက်7:38မိနစ်မှာလုံခြံတပ်ဖြတ်ခံလိုက်ရတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီး၉ဦးကြာဆုံးခဲ့ရတဲ့နှစ်ပေါင်း83နှစ်ပြည့်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပနေတာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်လွှတ်တော်ရဲရဲကဥက္ကဋ္ဌတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်းတက်ရောက်ကားတော်ပြုခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအဖြစ်မိသားစုအနေနဲ့တက်ရောက်ကားတော်ပြုခဲ့ပြီးအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေလည်းအသီးသီးလာရောက်ကားတော်ပြုကြပါတယ်။ဒီနေ့2020ပြည့်နှစ်မှာကြာရောက်တဲ့83နှစ်မြောက်အာဇာနည်နေ့အခမ်းအနားကတော့ကမ္ဘာကယောဂကိုဗစ် -19 ဖြစ်ပွားနေချိန်နဲ့တိုက်ဆိုင်တာကြောင့်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့အခမ်းအနားတက်ရောက်သူတွေတိုင်းလက်နက်ဖုံးနှာခေါင်းစည်းတွေတက်ဆင်ကြရပြီး social distancing ကျန်းမာရေးစည်းကမ်းချက်တွေနဲ့အတူအခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်။အာဇာနည်ဗိမာန်မှာကျင်းပခဲ့တဲ့အာဇာနည်နေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ပြီးလွမ်းသူပန်းခွေချအလေးခါတော့ပြုခဲ့တဲ့ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကဒီနေ့အာဇာနည်နေ့အခမ်းအနားထူးခြားချက်ပြောပြပါတယ
်။ဒီနေ့အာဇာနည်နေ့ကတော့သူကကိုဗစ်ရောဂါထိန်းချုပ်ရတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အခါကျတော့ကျွန်တော်တို့ကားပေါ်မှာထိုင်ဆောင်ပြီးတော့သူတို့ခေါ်တဲ့အခါကျမှပဲကားနဲ့သွားပြီးတော့ဟိုတန်းခွေချအလေးပြုကိုကားပေါ်ကိုပြန်တက်ပေါ်လीဒါကတော့ဒီနှစ်အတွေ့အကြုံပါခင်ဗျာကျွန်တော်တို့အတွက်သင်္ကန်းစာယူစရာကြီးအများကြီးကျွန်တော်တို့ခြံထားခဲ့တယ်လို့ကျွန်တော်တို့ဟိုခံစားရပါတယ်ဟိုကျောင်းအောင်ဆန်းတို့ဆိုတာအဲ့ဒီချိန်တုန်းကရွေးကောက်ပွဲနဲ့သင်ပြောက်ခံထားရတဲ့ကိုယ်စားလှယ်ကြီးဖြစ်ပါတယ်နိုင်ငံရေးတန်းဖက်တဲ့နည်းနဲ့ဖြည့်ရှင်းတဲ့အတွက်ကြောင့်ဖြည့်ရှင်းသူတွေကိုယ်တိုင်လည်းဘာနိုင်ငံကြီးအကျိုးမြတ်မှမရပဲနဲ့အခုချိန်ထိတကယ်ကိုဟိုနိုင်ငံတော်ပေါ့နော်ခေါင်းဆောင်ကြီးတွေကိုလှုပ်ကြံတဲ့အမှုနဲ့ကြိုးပေးစီရင်ခံရရတယ်အဲ့တော့တိုင်းပြည်ကလည်းတကယ်ကိုဟိုလှေလှော်တုံးတက်ကြိုးပေါ့နော်တကယ်ကိုအင်ဆိုင်အားဆိုင်လုပ်နေတဲ့အချိန်မှာခေါင်းဆောင်ကြီးတွေကြဆုံသွားတဲ့အတွက်ကြောင့်ဟိုဒီတိုင်းပြည်လုံးစိတ်ချကြိုက်ပြီးတော့ဆောင်ရွက်လက်ဆပေါ့လေဒါခေါင်းဆောင်ကြီးတွေရဲ့ညှော်မှန်းချက်တွေကိုလှုပ်ဖို့ကတန့်သွားတယ်ပေါ့သို့တော်လည်းပဲကျွန်တော်တို့ဟိုဒီတော့ထားတဲ့အတွက်ကြောင့်စမှတ်နိုင်ခဲ့တဲ့အတွက်ကြောင့်ဒီ leader တွေကြဆုံးသွားပြီမယ်လို့သူတို့ရဲ့ leadership ပေါ့ဥဆောင်မှုကကျန်ခဲ့တဲ့အတွက်ကြောင့်သို့တော်လည်းပဲအခု83နှစ်ဖြစ်လာတဲ့အချိန်မှာကတော့တကယ်ဆိုရင်လွတ်လပ်သောနိုင်ငံတကာနိုင်ငံအနေနဲ့ဒီအင်ဒီဂျင်းနိုင်ငံအနေနဲ့ရှင်ရင်တော်မှအများကြီးဖွံ့ဖြိုးတိုးတက်ပြင်မာလျက်နဲ့ဒီတွင်ဒီပဋိပက္ခတွေကြောင့်နိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေကြောင့်ကျွန်တော်တို့နိုင်ငံဟာအခုလိုမျိုးဟိုဒီများနဲ့တန်းတူမရှင်နိုင်တဲ့အောက်ကျနောက်ကျဖြစ်နေရတဲ့အခြေအနေကိုတင်ကန်းစာရည်တင်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျ
။ဒီနေ့အာဇာနည်နေ့အခမ်းအနားမှာနိုင်ငံတော်သမ္မတလွှတ်တော်အသီးသီးကဥက္ကဋ္ဌတွေနဲ့တပ်မတော်ကာကွယ်ဦးစီးချုပ်ကိုယ်တိုင်တက်ရောက်ခဲ့တဲ့အပေါ်နိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာရံမျိုးသိန်းကသူ့သုံးသက်ချက်အမည်ပြောပြပါတယ
်။ဒီနေ့အာဇာနည်နေ့မှာပေါ့လေဒီအစိုးရဘက်ကရောဒီလွှတ်တော်ဘက်ကရောတပ်မတော်ဘက်ကရောအကြီးအကဲတွေစုံစုံညီညီနဲ့တက်ရောက်တာဟာကောင်းတဲ့လက္ခဏာတည်းရလို့မြင်ပါတယ်။နောက်တစ်ခုကလည်းဒီနှစ်ကရွေးကောက်ပွဲလုံးမဲ့နှစ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတော့လေအရေးကြီးတဲ့နှစ်တစ်နှစ်လို့ပြောလို့ရတယ်ပေါ့လေအဲသို့တော်လည်းပဲတစ်ဖက်ကကိုဗစ် -19 ကပ်ရောဂါလည်းရှိနေတဲ့အခါကျတော့အချင်းချင်းပြီးလို့ရတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပေါ့ကျွန်တော်အမြင်ပေါ့လေအာဇာနည်နေ့မှာတော့ဒီဗိုလ်ချုပ်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်နဲ့ပေါ့လေဗိုလ်ချုပ်ဆန်းထားခဲ့တဲ့ရည်မှန်းချက်တွေပြင်းပြီးအောင်ဘူကျောင်းဆိုင်ရဲ့တမိဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လက်ရှိခေါင်းဆောင်တွေအနေနဲ့အလေးနဲ့ထားပြီးတော့ပို့ဆောင်ဖို့လိုအပ်တယ်လို့မြင်တယ်
။မြန်မာပြည်သူတရလုံးကအာဇာနည်နေ့ရောက်လာပြီဆိုရင်ဝမ်းနဲ့ကြေကွဲစာနဲ့ကျင်းပကြပြီမဲ့လို့တိုင်းရင်းသားတွေကြားမှာတော့ဘူကျောင်းဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေဗိုလ်ချုပ်ပေးခဲ့တဲ့ပေလုံဂရိကဝိတ္တီကိုအကောင့်ထည့်ဖို့လိုတယ်လို့နိုင်ငံရေးလှစ်လာသုံးသက်သူရှမ်းပြည်နယ်တိဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟာဦးရဲထွန်းကအခုလိုပြောပါတယ
်။ဒီနေ့လိုနေ့မှာဘုရားဆန်းတို့အာဇာနည်တွေကြဆုံးသွားတာကိုကျွန်တော်ကလွမ်းချုပ်စားတာတဲ့အနေနဲ့ဟလာဟိုအထိမ့်မှအပြုယုံဟိုရွမ်းသူတန်းကိုသွားချယုံမဟုတ်ဘဲနဲ့ဗိုလ်ချုပ်တို့သိသွားတဲ့သင်္လုံတတိကွဋ်တွေကိုဖြည့်ဆည်းပေးဖို့เนาะသူတင်တော့အခုဒီမိုကရေစီဖက်ဒရယ်စနစ်ပေါ့ 要去点买，说的当地产的都也比较喏，但那的那都老百姓流行喏，不比较点料来买，就那话听嘛。
阿那你刚上地的家属家里，明天在那里都是困难的车马路，比都的哈，明明都要去的，你阿里嘛认得说一比，阿里卡罗比较的路，摩托伊尼嘞，什么边混的比，我那叫车马加大车啥的。ဒီလိုမျိုးပြည်သူတွေအနေနဲ့အာဂါမီခေါင်းဆောင်ကြီးတွေကိုအခုချိန်ထိအလေးခါရောပြုနေကြတဲ့အနေအထားကတော့ဂုံယူစရာဖြစ်ပါတယ်လို့သတင်းစာဆရာဦးတီဟာသွေးကတုံ့တက်ပါတယ
်။ခေါင်းဆောင်သတိရမယ်ဆိုတဲ့ကကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးပြည်နယ်နဲ့ဆိုင်အောင်စေနာကြီးနဲ့38ဘုရားကြောင့်တဲ့အချိန်မှာကျွန်တော်တို့ဒီကားတွေကရောက်တဲ့နေရာမှာရက်ပြီးတော့ဟုန်တီးရဲ့ကိစ္စတော့ဒီနေ့မှာလူတွေစိတ်ထဲမှာအများကြီးကြံနေတယ်ဒီလိုမျိုးကျွန်တော်တို့ဒီကိုဗစ်အဲဒီကာလလိုမျိုးပေါ့နော်ကန့်သက်နေတဲ့နေရာတဲ့ကာလမှာတော့လူတွေကကိုယ်စီတဲ့နဲ့ကိုယ်ကိုယ်စီရဲ့ရောက်တဲ့နေရာမှာဒီလိုမျိုးကျပါပြီလေဆိုတာအဲကျွန်တော်ကတော့ဟိုဒီလက်ကအသိုးလေးကိုတို့ပဲခက်ခဲလေးရှားမှာကျွန်တော်စိတ်ထားရပြီလေ
ဒီနေ့မှာတော့အာဇာနည်ဗိမာန်မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုအများပြည်သူတက်ရောက်ကြတော့ပြုခွင့်ကန့်သက်ထားသလိုကိုဗစ် -19 ကာလဖြစ်တဲ့အတွက်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့ဗိုလ်ချုပ်အောင်ဆန်းတို့လုံခြံတပ်ဖြတ်ခံခဲ့ရတဲ့အခမ်းနောက်တိုင်းပြုပြီးအစည်းအဝေးခမ်းမှာဗိုလ်ချုပ်အောင်ဆန်းပြတိုက်အရင်နှစ်တွေကလိုအများပြည်သူကိုဝေရောက်ကြည့်ရှုခွင့်မပြုဘဲပိတ်ထားပြီးတော့အွန်လိုင်းကနေတစ်ဆင့်အများပြည်သူကြည့်ရှုနိုင်အောင်စီစဉ်ပေးထားပါတယ်။83နှစ်မြောက်အာဇာနည်နေ့အခမ်းအနားနဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုရည်စူးဆုံးကတ်လူသားတွေကိုတော့နိုင်ငံနဲ့အဝမ်းပြုလုပ်ကျင်းပခဲ့ကြပါတယ်ရှင်။ကျွန်မစုမွန်ပါ